ခုလာပိုင်းတွေထဲမြေတဲ့ပင်လယ်အလယ်ပိုင်းကရွှေ့ပြောင်းနေထိုင်သူတွေအသုံးပြုတဲ့လမ်းကြောင်းတစ်လျှောက်သေဆုံးသူလူအရေအတွက်ဟာအရင်နှစ်ကလာတူကာလအပိုင်းခြားတဲ့နှိုင်းရှင်ရင်
၃၃၄ခုနဲ့နှိုင်းရှင်ရင်ဒေါ်လာ ဒါဟာမနစ်ကလာတူကာလာတဲ့60ရာခိုင်နှုန်းမြင့်တက်လာတာလို့ယူနီဆက်ကပြောပါတယ်။မြေထဲပင်လယ်ဟာကလေးတွေနဲ့သူတို့ရဲ့အနာဂတ်အတွက်တင်းကျိုင်းဖြစ်လာနေပြီလို့ဒီဒိုမီနီချီကသတင်းတောက်တွေကိုပြောပါတယ်။ဒေသတွေမှာအစိုးရမူဝါဒတွေကလည်းပင်လယ်မြေမှာထိထိရောက်ရှာဖွေကယ်ဆယ်ရေးလုပ်နိုင်မှုကိုဟန်တားနေတဲ့ဆိုပါတယ်ခလုံးငွေတောင်းခံတဲ့ကလေးတွေနဲ့မိသားစုတွေကိုပတ်မိုးကူညီဖို့နိုင်ငံတ